အိန္ဒိယနိုင်ငံအရှေ့ပိုင်းဗုဒ္ဓဂယာမှာဘုံတွေပောက်ကွဲခဲ့လို့ဖျားဖူးနှစ်ယောက်ထိခိုက်ဒဏ်ရာရပြီးတော့အပြက်အစီးတချို့ရှိခဲ့ပါတယ်ဗုဒ္ဓဂယာပရဝန်တဝိုက်မှာဒီကနေ့တနင်္ဂနွေနေ့မှာဘုံ၈လုံးပောက်ကွဲခဲ့တယ်လို့အိန္ဒိယအာဏာပိုင်တွေကပြောပါတယ်ဘုံကွဲမှုကြောင့်မြန်မာနဲ့တိဘက်တန်ကာနှစ်ပါးထိခိုက်ဒဏ်ရာရခဲ့ပါတယ်ယူနက်စကိုကရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ထားတဲ့မဟာဘောဓိဇေဒီအဝင်တကားလည်းပျက်စီးသွားခဲ့ပါတယ်မပောက်ကွဲသေးတဲ့ဘုံနှလုံးကိုတွေ့ရှိခဲ့လို့စနစ်တမ်းဖြုတ်ခဲ့ရပါတယ်ဘာသာရေးနဲ့ပတ်သက်တဲ့နေရာတွေအပေါ်တိုက်ခိုက်မှုကိုဘယ်တော့မှသီးခံမှာမဟုတ်ဘူးလို့အိန္ဒိယဝန်ကြီးချုပ်မမောဟဆင်းကပြောပြီးတော့ဘုံခွဲမှုတွေကိုအပြစ်တင်လိုက်ပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်အဖွဲ့အစည်းကမှတာဝန်ခံပြောကြားခြင်းမရှိပေမဲ့စစ်သွေးကြွတွေဟာဗုဒ္ဓဂယာကိုတိုက်ခိုက်ဖို့စီစဉ်နေပုံရတယ်လို့ညွှန်ပြနေတဲ့ထောက်လှမ်းရေးသတင်းတွေရရှိတဲ့အကြောင်းအိန္ဒိယရဲတပ်ဖွဲ့ဘက်ကရောအတိုက်ခံခေါင်းဆောင်တွေဘက်ကပါပြောပါတယ်အိန္ဒိယချင်းမြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားမကြခင်ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်သွေးကြွတွေဘက်ကတိုက်ခိုက်ဖို့ပြင်ဆင်နေတဲ့ထောက်လှမ်းရေးသတင်းတွေရတယ်လို့ပြောပါတယ်ရှင်